in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မှုဆူလီမီနီရဲ့စာဖနာအခမ်းအနားမှာလူနေမိလို့တေဆုံးသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ကိုတရားဆွဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြားနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခွင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွဲကြတဲ့နိလနဲ့တိတ်ကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမွန်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့အမေရိကန်တို့ရဲ့ drone ယာဉ်နဲ့တေဆုံးခဲ့ရတဲ့အီရန်စစ်ဗိုလ်ချုပ်ကြီးအတွက်အီရန်ပြည်သူတွေဝမ်းနည်းပူဆွေးနေကြချိန်မှာပဲဒီလိုမျိုးအမေရိကန်နဲ့အီရန်ရဲ့တင်းမာမှုကစစ်ပွဲကြီးအဆင့်ထိရောက်လာမှာမဟုတ်ဘူးဆိုပြီးအမေရိကန်နိုင်ငံရဲ့သုတေသီတွေကသုံးသပ်ပါတယ်။မြန်မာအပါအဝင်ကမ္ဘာနိုင်ငံတွေကိုပါရိုက်ခတ်လာတဲ့အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုနဲ့ပတ်သက်ပြီးမြန်မာလူခွေလှုပ်ရှားသူတွေဘက်ကအမြင်ဘယ်လိုရှိပါသလဲ
။ရင်းမြစွာဖြင့်ရှင်းပြီးတော့တရားဥပဒေဖော်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်တို့ဘယ်လို့မှမသွားနိုင်ပါဘူး။အကျိုးစကားပါဖြစ်မယ်ဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကိုကျွန်တော်ရောက်လာမယ်
။ဟုတ်ကဲ့ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီ NND ဆိုးရလက်ထက်ပထမဦးဆုံးအကြိမ်ဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းပုံ1000တန်းငွေဆက်ကူဒီကနေ့ကနေစပြီးတော့ဘဏ်တွေမှာစတင်လဲလှယ်ပေးနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးကာဆမ်ဆူလီမနီရဲ့စာပနအခမ်းအနားမှာလူနေမိလို့တေဆုံးသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိတဲ့အကြောင်းအီရန်နိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါတယ်။ဆူလီမနီရဲ့အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မှာမြေမချခင်လုပ်တဲ့စာပနအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါ။ဆူလီမနီရဲ့စာပနအခမ်းအနားကိုတီရန်၊အိုမန်နဲ့အဗက်စ်မျိုးတွေမှလည်းဒီသတင်းပါတဲ့တည်တည်ကျင်းပါခဲ့ပါတယ်။အခုလိုလူနေမိပြီးတော့တေဆုံးမှုတွေရှိခဲ့တဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆူလီမနီတေဆုံးခဲ့ရတဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောဆိုထားတဲ့အတွက်ဒေသရင်းပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ။ဒီသတင်းမှာအစောပိုင်းမှာပဲအီရန်တော်လောင်ရေးပြည်ဆောင်တပ်ခေါင်းဆောင်ဟိုစင်ဆာလာမီကလည်းအမေရိကန်တို့ရဲ့လှုပ်ရက်တိုင်းအတိအကျလက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်။ပြည်ခရက်တောက်ကြနေကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အီရန်နိုင်ငံမြို့တော်ဘက်ကတဲ့အပြင်လေးစိတ်အပြင်ဘက်မှာဆူလီမနီတေဆုံးခဲ့တာပါ။အီရန်တို့ကြောထောင်နောက်ခံပေးထားတဲ့အီရတ်နိုင်ငံထဲကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတေဆုံးရတဲ့အပေါ်ဆူလီမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားတာပါ။ဒါအပြင်ဒေသရင်းအမေရိကန်တွေနဲ့အဆောက်အဦတွေကိုတိုက်ခိုက်ဖို့ဆူလီမနီကစီစဉ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆွဆွဲပြောဆိုထားပေမဲ့လူသိရှင်ကြားထုတ်ပြန်ထားတာမျိုးတော့မရှိပါဘူး။အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေတိုးလာနေချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်မဲ့အီရန်နိုင်ငံခြားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာညှင့်ပယ်လိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အမေရိကန်လေကြောင်းတိုက်ခိုက်ခဲ့ပြီးရက်ပိုင်းအတွင်းမှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှမဟုတ်ဘူးလို့လည်းအီရန်ကကြေညာခဲ့တာဖြစ်ပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကအီရန်မှာချထားတဲ့အမေရိကန်တပ်တွေကိုပြန်ရုပ်ဖို့လုံးဝမရှိဘူးလို့မနေ့ကပြောလိုက်ပါတယ်။တနေ့တုန်းကတော့အီရန်မှာရှိတဲ့အမေရိကန်တပ်မှုကြီးဗိုလ်မှူးချုပ်ဝီလျံဆီလီကအမေရိကန်တပ်တွေပြန်ရုပ်ဖို့ရှိတဲ့သဘောမရှင်းမလင်းသုံးနှုန်းမိတဲ့စာကိုအီရန်ဆိုရထံပို့ပြီးနောက်တနေ့မှာပဲဝီကြီးအက်စပါကဒါကိုရှင်းအောင်ပြန်ညှင်းလိုက်တာပါ။Twitter Internet ပေါ်ဖြန့်ဝေခဲ့တဲ့ဒီစာထဲမှာတပ်မှုကြီးကအီရန်နိုင်ငံကနေအမေရိကန်တပ်တွေပြန်ထွက်ပြီးဆုံဖြတ်ချက်ကိုအမေရိကန်အနေနဲ့လေးစားတဲ့တပ်တွေရှေ့ဆက်လုဆောင်ရေးပြင်ဆင်ဖို့လာမယ့်ရက်ပိုင်းနဲ့သတင်းပတ်တွေအတွင်းတပ်နေရာတွေရွှေ့ပြောင်းတော့မယ်လို့ဖော်ပြခဲ့ပါတယ်။ဒီမရှင်းမလင်းဖြစ်မှုပေါ်ဝန်ကြီးအက်စပါကအီရတ်ကနေအမေရိကန်တပ်တွေထွက်ခွာဖို့လုံးဝဆုံဖြတ်ချက်မချရသေးဘူး။အခုလိုထွက်ခွာဖို့အစီအစဉ်လည်းမထုတ်ပြန်ထားဘူးလို့အပြတ်ပြောလိုက်ပါတယ်။ဒီပေါ်အမေရိကန်ပူတဲ့စေဦးစီးချုပ်မြောက်ကထမတ်မီလေကလည်းဒီစာကအီရတ်မဟာမိတ်တွေစီကနေအကြံယူနိုင်ဖို့နဲ့စာသားအသုံးနှုန်းညှိနှိုင်းနိုင်ဖို့စာကြမ်းအဖြစ်ပြင်ဆင်ထားတဲ့အဆင့်ပဲရှိသေးတယ်လို့ပြန်ရှင်းပြပါတယ်။ဒါပြင်ဥက္ကဋ္ဌမီလေကပဲဒီစာကလက်မှတ်မထိုးရသေးတဲ့အပြင်စာကြမ်းပဲဖြစ်ပြီးရိုးရိုးသားသားမှားယွင်းသုံးနှုန်းမိတာသာဖြစ်တဲ့ ဘာလို့လဲဆိုတော့ရဟတ်ယင်တွေပို့သုံးနိုင်ဖို့အမေရိကန်တပ်တွေကိုရွှေ့ပြောင်းနေလို့သာဖြစ်တယ်လို့ဆက်ရှင်းပြခဲ့ပါတယ်။တကယ်တော့အမေရိကန်တပ်ဖွဲ့တွေပြန်ရောသွားရေးအီရတ်ဆိုရာကဆောင်ရွက်ပေးဖို့အီရတ်လွှတ်တော်ကမဲခွဲဆုံးဖြတ်ပြီးနောက်တစ်နေ့မှာအမေရိကန်တပ်မှုကြီးကဒီစာချမ်းကိုပြင်ဆင်ခဲ့တာပါ။အီရတ်မြို့တော်ဘက်ဒတ်မှာတောက်ကြနေတဲ့ကအမေရိကန်ရဲ့လေကြောင်းတက်ခဲမှုကြောင့်အီရန်ဘိုချုပ်သေဆုံးခဲ့တဲ့နောက်အီရတ်လွှတ်တော်ကတနင်္ဂနွေနေ့မှာအခုလိုဆုံးဖြတ်ခဲ့တာပါခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြနာမှုမှာလွှတ်တော်ကသမ္မတစာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။ဒီနှစ်ထဲကျင်းပမဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဖက်ဖြစ်နိုင်ခြေရှိတဲ့သူသမ္မတဟောင်း Joe Biden ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတထရမ့်ကဖိအားပေးခဲ့သလားဆိုရဲအထက်လွှတ်တော်ကြနာမှုမှာ John Bolton စီကအတိတ်ကထွက်ဆိုချက်တွေကိုဒီမိုကရက်အမတ်တွေရမယ်အလားအလာတွေရှိနေပါပြီ။ဒီကြနာမှုမှာသမ္မတထရမ့်ရဲ့အတိတ်ကအကြံပေး၄ဦးထဲကတဦးဖြစ်တဲ့ Bolton ကိုစင့်ခေါ်မေးမြန်းတင်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကိုအရေးယူရင်းအထက်လွှတ်တော်ကြာနာမှုမှာနီးပြူဟာရီနဲ့ပတ်သက်လို့အင်ပီရိုကရှေ့နေရတဲ့ပူးပေါင်းဆောင်နေတဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့တက်တဲ့စင့်ခေါ်မှုတွေလုပ်ဖို့မလုပ်ဘူးဆိုပြီးတော့ကန့်ကွက်နေတာပါ။ဒီမိုကရက်အမတ် Chuck Schumer ကလည်းသမ္မတ Trump ရဲ့လောက်ရကိုကြမ်းကြိမ်ထွက်ဆိုပြီးတော့ခုခံခြေပနိုင်မဲ့သူတယောက်မှမရှိတော့ဘူးလားဆိုပြီးတော့တံပြန်မေးခွန်းထုတ်ထားပါတယ်။သမ္မတထရမ့်ကိုရာထူးကဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်တရားထဲက၃ပုံ၂ပုံထောက်ခံမဲ့ပေးရမှာဖြစ်တဲ့အတွက်ဒီမိုကရက်အမတ်၄၈ဦးစလုံးထောက်ခံမဲ့ပေးခဲ့မယ်ဆိုရင်တော့သမ္မတထရမ့်ရဲ့ Republican အမတ်၂၀ရဲ့ထောက်ခံမဲ့ရဖို့လိုအပ်တာဖြစ်ပါတယ
်။ဂျပန်မှာတော့နိုင်ငံကနေထွက်ပြေးသွားတဲ့ Nissan ကုမ္ပဏီဥက္ကဋ္ဌဟောင်းရဲ့ဇနီးကိုဖမ်းမိန်ထုတ်လိုက်ပါတယ်။ Nissan ကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn ဟာငွေကြေးအလွယ်သုံးစားလုပ်မှုနဲ့တရားရင်ဆိုင်နေရချိန်မှာအိမ်မှာအာမခံတဲ့နေနေရချိန်ဂျပန်ကနေပြီးခဲ့တဲ့အပတ်ကပဲလက်ဗဒွန်နိုင်ငံကိုထွက်ပြေးခွလွန်ခဲ့တာပါဂျပန်တရားဝန်ကတော့ဇနီးကယ်ရိုဂွန်စနေနဲ့လဲသူခင်ဘိုအမှုရင်ဆိုင်ရာမှာတရားရုံးမှာပြီးခဲ့တဲ့နှစ်ကပဲမှားယွင်းထွက်ဆိုမှုတွေလုပ်ခဲ့တယ်လို့ဆက်ဆွဲတရားဆွဲခဲ့ပါတယ်တကယ်တော့ဂွန်စကိုတင်းကျပ်တဲ့စီမံအောက်မှာအာမခံတဲ့အိမ်မှာပေးနေရကနေဒီဇင်ဘာ29ရက်နေ့မှာအခုလိုထွက်ပြေးနိုင်ခဲ့တာကြောင့်ဂျပန်ကသူ့ရှေ့နေအဖွဲ့နဲ့ဥပဒေထိန်းချုပ်ရေးရဲရရှိတွေကိုအံ့ဩတင်သွားစေခဲ့ပါတယ်။ကောင်စနေနဲ့ Nissan ကုမ္ပဏီခွဲတစ်ခုကလည်းသူ့ပုဂ္ဂိုလ်ရေးသုံးဖို့အတွက်ဒေါ်လာသန်းချီလွှဲပြောင်းရယူခဲ့တာနဲ့သူ့ဝင်ငွေကိုလျှော့ပြခဲ့တာတွေကြောင့်2018ခုနှစ်နိုဝင်ဘာလကတုန်းကတည်းကဖန်ဆီးခဲ့တာပါ။ဒါပေမဲ့ Gunsback ကတော့ဒီဆွဆွဲချက်တွေကိုငြင်းဆိုထားပြီး Nissan အမှုဆောင်အရာရှိတွေအနေနဲ့သူ့ရဲ့ Nissan နဲ့ပြင်သစ်က Renault ကားကုမ္ပဏီတွေပူးပေါင်းရေးအစီအစဉ်ကိုမကြိုက်တာကြောင့်လုံခြုံတရားဆွဲတာသာဖြစ်တယ်လို့ပြန်ပြောထားပါတယ်။အခုလိုသူ့ကိုလုတ်ချံတရားဆွဲအာဏာသိမ်းဖြုတ်ချခဲ့တဲ့ပေါ်နတ်ဖြံပေရွတ်မြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိနေပါတယ်ခင်ဗျာ
View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25kilohertz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွေ့ကြတဲ့နီလာနယ်သစ်ကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ငါဒီကနေ့ပြောပါတယ်မြောက်ကိုရီးယားကောင်းဆောင်တဲ့လိုအပ်ရင်ပျုံယမ်းမြို့မှာတွေ့ဆုံဖို့အဆင်သင့်ရှိနေပါတယ်လို့လည်းသမ္မတမွန်ဂျေအင်ကအကြိမ်ကြိမ်ပြောဆိုသွားတာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းသမ္မတမွန်ဂျေအင်ကအဆိုမျိုးနှစ်သိက္ကူမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးရှေ့ဆက်နိုင်ဖို့သူ့ဖက်ကအသက်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်စစ်မဲ့ဆုံးဒေသမှာရှိတဲ့ကေဆောင်ဆက်မှုဆောင်နဲ့မြောက်ကိုရီးယားနိုင်ငံက Mount Kemgan မှာစစ်ပွဲအတွင်းကွဲပွားသွားတဲ့တောင်မြောက်ကိုရီးယားနိုင်ငံသားတွေတွေ့ဆုံရေးကိစ္စပြန်ပြီးတော့စတင်ဖို့တိုက်တွန်းသွားမယ်လို့လည်းသမ္မတမွန်ကပြောဆိုသွားပါတယ်။ဒါအပြင်2023မှာကျင်းပမဲ့အိုလံပစ်အားကစားပွဲကိုတောင်မြောက်ကိုရီးယားနိုင်ငံပူးတွဲပြီးတော့လက်ခံကျင်းပနိုင်ရေးအဆိုပြုလျှောက်ထားချက်ကလည်းနိုင်ငံညီညွတ်ရေးအခါသမယဖြစ်လာစေနိုင်တယ်လို့နိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုအဆုံးသတ်သွားဖို့လည်းလှုပ်ကင်သွားမယ်လို့သမ္မတမွန်ဂျေအင်ကထည့်သွင်းပြောကြားသွားပါတယ်။ဒါအပြင်တောင်ကိုရီးယားရဲ့ပို့ကုန်တွေအပေါ်ဂျပန်ရဲ့ကန့်သတ်ချက်တွေရုပ်သိမ်းပေးရင်နိုင်ငံဆက်ဆံရေးလင်းလင်းမြန်မြန်တိုးတက်လာပါလိမ့်မယ်လို့လည်းသမ္မတမွန်ဂျေအင်ကထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာတော့အင်အားပြင်းကလင်းဒီနေ့လှုပ်သွားခဲ့ပေမဲ့ကြီးကြီးမားမားထိခိုက်ပျက်စီးမှုရှိကြောင်းချက်ချင်းထုတ်ပြန်တာတော့မရှိသေးပါဘူး။အင်ဒိုနီးရှားရဲ့အိန္ဒိယသမုဒ္ဒရာကမ်းခြေအနောက်ပိုင်းမှာပြင်းအားအဆင့် 6.28 ငလင်းကြီးလှုပ်သွားတယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကထုတ်ပြန်လိုက်ပါတယ်။ဒီငလင်းဟာအာချေးပြည်နယ်စင်နဘက်မြို့အနောက်တောင်ဘက်10မိုင်ခန့်အကွာပင်လယ်ရေပြင်အနက်12မိုင်ကိုဗဟိုပြုလှုပ်ရှားခဲ့တယ်လို့ဒီဘူမိဗေဒလေ့လာရေးဌာနကဆိုပါတယ်။အင်ဒိုနီးရှားမိုးလေဝသဌာနရဲ့ငလင်းနဲ့ဆူနာမီဌာနကွဲအကြီးအကဲရာမက်ထရီယိုနိုကလည်းဒီငလင်းနောက်ဆက်တွဲတွေအနေနဲ့ဆူနာမီလှိုင်းအန္တရာယ်မရှိဘူး။ကြီးကြီးမားမားပျက်စီးဒဏ်ရာရတာလည်းချက်ချင်းမတွေ့ရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အခုနောက်ဆုံးသတင်းတွေမှာတော့ဆင်နဘတ်မြို့ကအဆောက်အဦတချို့ရဲ့ပတင်းပေါက်တွေကွဲထွက်တာအက်သွားတာမျိုးအနှဲငယ်ပျက်စီးမှုရှိခဲ့ပေမဲ့လူတွေဒဏ်ရာရတာတော့မရှိသေးဘူးလို့ဆိုနေပါတယ်။ဆင်နဘတ်မြို့ကန်တွေအနေနဲ့လည်းအလေအလတ်တုန်ခါသွားမှုကိုစက္ကန့်အနှဲငယ်ခန်းစားခဲ့ရပြီးအချေးပြင်းတဲ့မြို့တော့ဘန်တာအချေးမှာတော့ဘာမှသိသိသာသာမခန်းစားခဲ့ကြပါဘူး။တကယ်တော့ငလင်းနဲ့မိတောင်ပေါက်ကွဲမှုတန်ခမ်းလေးရှိတဲ့လူရေသန်း260ကျော်အင်ဒိုနီးရှားမှာ2004ခုနှစ်အိန္ဒိယသမုဒ္ဒရာငလျင်နဲ့ဆူနာမီတန်ကြောင့်လူပေါင်း 13,000 တိဆုံးခဲ့ရပူပါတယ်
။ဩစတြေးလျနိုင်ငံမှာအပူချိန်လျော့ပြီးတော့ရာသီဥတုကောင်းလာပြီးမိုးရွာသွန်းလာတာကြောင့်ပြီးခဲ့တဲ့3လကလေးကလောင်ကျွမ်းနေတဲ့တော်မီကြီးကိုငြိမ်သက်ဖို့အထောက်အကူဖြစ်လာစေပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ပိုင်းမှာအခုသတင်းတစ်ပတ်လုံးမိုးရွာသွန်းပြီးတော့အပူချိန်လျော့မယ်လို့ခန့်မှန်းထားတာပါ။အခုလိုမိုးရွာပြီးတော့အပူချိန်ကျလာတဲ့အတွက်မိသားသမားတွေမိမခုအောင်တားဖို့အခအရာတွေလုပ်ဖို့နဲ့ဟင်းသီးဟိရွက်ဆိုင်ကွန်တွေရှင်းလင်းဖို့အပြင်မီးလောင်ထားတဲ့နေရာတွေကိုထိန်းချုပ်ဖို့အချိန်ရသွားစေပါတယ်။ဒါပေမဲ့လည်းအခုရွာနေတဲ့မိုးက New South Wales, Victoria, South Australia နဲ့ Queensland ပြည်နယ်တွေကရာနဲ့ချီတဲ့နေရာမှာလောင်နေတဲ့မီးတွေကိုလုံးဝငြိမ်းပစ်နိုင်လောက်တဲ့ပမာဏတော့မရှိပါဘူး။မီးကြောင့်မြေတွေချော်နေတဲ့အတွက်မီးသက်ကားတွေတွာလာရေးလည်းအခက်တွေ့နေပါတယ်။ပြီးခဲ့တဲ့ September လကစပြီးတော့လောင်ကျွမ်းလာတဲ့ဒီတော်မီးကြောင့်လူနေအိမ် 2000 အပါဝင်မြေကတန်းနေချီလောင်ကျွမ်းသွားခဲ့ပြီးလူ25ဦးထဲမှနေသေဆုံးခဲ့တာပါ။မီးပေးကြောင့်အာမခန်လျှောက်ထားတဲ့ငွေပမာဏကဒေါ်လာ485တန်းထဲမှနေရှိသွားပြီလို့လည်း Australia အာမခန်ကောင်စီကပြောပါတယ်။
အာကာသတွေကနေအင်တာနက်ကိုရပြန်ဖို့ရည်ရွယ်ချက်နဲ့ SpaceX Company ကဆက်သွယ်ဂျူဒူအသေးစားအရေအတွက်60ကိုမနေ့ကတတိယတုပ်ဖြစ်လွှတ်တင်ခဲ့ပါတယ်။ပထမတုပ်ကိုလွန်ခဲ့တဲ့9လကလွှတ်တင်ခဲ့တာပါ။ဂျူဒူတွေကိုတင်ဆောင်သွားတဲ့ Falcon 9 SpaceX Rocket ဒုံးပျံကို Florida ပြည်နယ် Cape Canaveral အာကာသစခန်းကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။ SpaceX ကနောက်ထပ်ရာချီးတဲ့ဆက်သွယ်ဂျူဒူတွေကိုစေလွှတ်ဖို့ရှိနေပါသေးတယ်။ဂျူဒူတွေအလုံးကဘာပတ်လမ်းကြောင်းနဲ့လွှတ်တင်သွားမှာဖြစ်ပြီးဒီနေ့မကုန်ခင်အာကာသတဲ့ကနေအင်တာနက်ကွန်ရက်ဖြတ်ဖို့စီစဉ်နေတာပါ SpaceX Company ရဲ့ Starlink ဝန်ဆောင်မှုကထောင်နဲ့ချီတဲ့ဆက်သွယ်ဂျူဒူအသေးစားတွေကိုအာကာသနဲ့ပြန်ချက်ဆက်သွယ်ပြီးတစ်ကမ္ဘာလုံးတိုက်တာနဲ့ကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ကိုတည်ဆောက်သွားဖို့ရည်ရွယ်ထားပါတယ်ဝေးလံခေါင်ပြတဲ့အနာတိကတိုက်လိုနေရာမျိုးထိကဘာကြီးရဲ့နေရာတိုင်းကိုအမြန်ဆုံးဖြင့်အင်တာနက်ဆက်သွယ်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ Starlink ဝန်ဆောင်မှုတွေပေးဖို့ Space Company ကလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗ
ျအင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးအင်္ဂါညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုနဲ့အီရန်အခုဖြစ်နေတဲ့တင်းမာမှုကနေစစ်ပွဲကြီးအဆင့်ထိတော့ရောက်လာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးသုတေသီတွေကသုံးသပ်ပါတယ်။အမေရိကန်တို့ရဲ့ဒရုန်းယာဉ်နဲ့တောက်ကြနေလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားရတဲ့အီရန်စစ်ဗိုလ်ချုပ်ကြီးကာဆန်ဆူလေမနီအတွက်အီရန်ပြည်သူတွေဝမ်းနဲ့ပူဆွေးနေကြတဲ့အချိန်မှာပဲအမေရိကန်မှာတော့လွှတ်တော်မှာရှိတဲ့ဒီမိုကရက်အမတ်တွေကစစ်ရေးနဲ့ပတ်သက်လို့သမ္မတရဲ့လုံပိုင်ခွင့်ကိုကန့်သက်ဖို့ဝိုင်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့နှစ်ရက်စလုံးမှာပဲအီရန်စစ်ကိုစန့်ကျင်တဲ့အမေရိကန်ပြည်သူတော်တော်များများလဲလမ်းမဝရီဖော်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်ရေးသားပေးပို့တဲ့သတင်းကိုကိုသားညွန်ဦးပြောပြပေးပါရှင်
။အရှိလက်ပိုင်းဒေသမှာနောက်ထပ်စစ်ပွဲတစ်ခုဖြစ်လာမှာကိုမလိုလားတဲ့အမေရိကန်ပြည်သူတွေဆန္ဒပြကန့်ကွက်နေကြချိန်မှာပဲအီရန်ပြည်သူတွေလဲဒီလုံခြံခံရတဲ့အီရတ်ထိတ်တန်းဗိုလ်ချုပ်အတွက်ဘဝနဲ့ပူဆွေးနေကြပါတယ်။ဒီအတွက်ပြန်ပြီးတော့လက်စားချေသွားမယ်ဆိုပြီးတော့အီရန်နိုင်ငံအကြီးအကဲကကြေငြာလိုက်တယ်လို့ပဲဒီလိုလှုပ်လာမယ်ဆိုရင်တော့အီရန်မှာရှိတဲ့အထင်ကြီးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုပြီးအမေရိကန်သမ္မတကလည်းပြန်တုံ့ပြန်ထားပါတယ်။အခုလိုမျိုးအီရန်နဲ့တင်းတင်းမာမာဖြစ်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ဒီမိုကရက်လွှတ်တော်အမတ်တွေကတော့စိုးရိမ်တကြီးဖြစ်နေပြီးတော့လွှတ်တော်ရဲ့ခွင့်ပြုချက်မယူဘဲနဲ့အီရန်ကိုစီးရဲရဆောင်ရွက်တဲ့ဒီသမ္မတရဲ့လုံပိုင်ခွင့်ကိုကန့်သတ်ဖို့အခုသတင်းပတ်ထဲမှာအောက်လွှတ်တော်မှာမဲခွဲမယ်လို့ပြောနေပါတယ်။စစ်ပွဲနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေပေါ်မှာလွှတ်တော်ရဲ့အခမ်းအနားယူဖို့လိုလာပြီလို့အထက်လွှတ်တော်လူနေစုခေါင်းဆောင်ဒီမိုကရက်လွှတ်တော်အမတ်ချောက်ရှူမာကပြောပါတယ်။
At times like this, it's essential for Congress to provide
a check on the president. သမ္မတလုံပိုင်ခွင့်ကိုထိန်းချုပ်ဖို့နဲ့စစ်ပွဲတွေနဲ့ငြင်းငြင်းရေးကိစ္စတွေမှာဖွဲ့စည်းပုံအရလွှတ်တော်အခမ်းအနားကိုရယူဖို့ အခုလိုအချိန်မှာမဖြစ်မနေအရေးပါပါတယ
်အထက်လွှတ်တော်လူများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell ကတော့ Democrat တွေဟာတိုင်းပြည်အရေးကိုကြည့်ရမယ့်စာပတ်တီအရေးကိုလှုပ်ဆောင်နေတယ်ဆိုပြီးတော့ပြန်ပြီးဆွဆွဲပါတယ်နိုင်ငံခြားမှာနှစ်ဖက်စလုံးဒေါသကြီးနဲ့တုံ့ပြန်ပြောဆိုနေတာရှိပေမဲ့လည်း American Iran စစ်ပွဲဖြစ်လာနိုင်ပွဲတော့မရှိဘူးလို့ American Enterprise Institute က Michael Rubin ကသုံးသပ်ပါတယ
် There's no appetite for war in the United States but at the same time the United States
American Bidong Su Dwesi ကိုလိုလိုလားလားရှိကြတာမဟုတ်ပါဘူး American တန်တမန်တွေနဲ့ American Contractor တွေကိုမပြတ်တိုက်ခိုက်နေတဲ့အပေါ်ဘာမှမလုပ်နိုင်ရင်ဒီလိုတိုက်ခိုက်မှုတွေဆက်ရှိနေမှာပဲဆိုတော့စိတ်မျိုးတော့ရှိကြပါတယ်ဒါလည်းစီရေးပရိပခကြီးဖြစ်တော့မယ်ဆိုတဲ့သဘောတော့အဆောင်ပါဘူ
းပင်လယ်ကွေ့ဒေသတိုင်းပြည်တွေကလည်းသူတို့အနီးအနားမှာစစ်ပွဲမဖြစ်ရေးဟန်တာလိုတယ်လို့အရှေ့လေပိုင်းမူဝါဒဆိုင်ရာ Washington Institute က Barbara Leaf ကသုံးသပ်ထားပါတယ
် UAE and Saudi Arabia have been very muted in what they've said but the theme of their comments
Arab Sabah များပြည်တော်စုနဲ့ Saudi Arabia နိုင်ငံတွေကတော်တော်လေးခက်စိတ်စိတ်ရှိနေကြပါတယ်ဒါမဲ့လည်းဒီအချိန်ဟာပဋိပက္ခရဲ့တင်းမာမှုကိုလျှော့ရမယ့်အချိန်ပြည်ထနာကိုနိုင်ငံရေးနည်းအရချင်းကပ်အဖြေရှာရမယ့်အချိန်ဆိုတော့သူတို့မှတ်ချက်တွေကအတော်လေးအေးပါပါတယ်
။တချိန်တည်းမှာတော့ဒီအီရတ်ကိုပိတ်ဆို့အရေးယူမယ်လို့သမ္မတထရန့်ကချင်းချောက်ပြောဆိုလိုက်တဲ့နောက်အီရတ်ကနေပြီးတော့အမေရိကန်တပ်တွေကိုရုတ်သိမ်းရေးအီရတ်ပါလီမန်ဆုံးဖြတ်ချက်အတိုင်းဆောင်ရွက်ဖို့အီရတ်တာဝန်ရှိသူတွေကတွန်းဆုတ်နေတဲ့သဘောမှရှိတယ်လို့ Hudson Institute က Michael Bridgen ကပြောပါတ
ယ်။ Prime Minister Abdel Mehdi is holding off on his you know the signing of this legislation သူ
တို့ကဆုံးဖြတ်ချက်ဒီဥပဒေကိုဝန်ကြီးချုပ် Adil Abdul Mahdi ကလက်မှတ်မထိုးသေးပါဘူးကတ်တွေကလည်းဒါကိုသဘောမတူကြပါဘူးသဘောထားပြောင်းပြောင်းနဲ့ Shia Party တွေကလည်းသဘောမတူပါဘူး Sunni Party တွေကလည်းလက်မခံပါဘူး Shia ပြည်သူ့စစ်နိုင်ငံအင်အားစုရဲ့ PR နဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတာပါသဘောတူတာသူတို့တွေကြည့်ပါ
ယူရိုနိုင်ငံမှာကြီးမားတဲ့အစိုးရဆန့်ကျင်ရေးစနားပြမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလအကုန်ပိုင်းကဝန်ကြီးချုပ် Mahdi ကလွှတ်တော်ကိုယာလူကနေနှုတ်ထဆတင်ထားပြီးတော့လွှတ်တော်ကသူ့ရဲ့နေရာကိုဆက်ခံမဲ့သူကိုအတီးပြုတ်ပြီးမှသာယာလူကနေသူနှုတ်ထွက်မှာဖြစ်ပါတယ်ခင်ဗျာ
ကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုနောက်အီရန်စစ်ဗိုလ်ချုပ်ကြီးတိုက်ခိုက်မှုမှာတည်ဆုံးခဲ့ရတဲ့ပုံမှာမြန်မာလူခွေလှုပ်ရှားသူတွေနိုင်ငံရေးအကဲခတ်တွေရဲ့တုံ့သက်ချက်အမြင်တွေကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်အခုလိုမျိုးအီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကတပ်ဖြတ်လိုက်တာကတော့နိုင်ငံတကာရဲ့တရားဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့ဒါဟာစစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကျေပြန့်လာနိုင်တယ်လို့မြန်မာနိုင်ငံကလူခွေလှုပ်ရှားသူတွေကရှုမြင်တယ်လို့ဒါဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်ရေးနဲ့စီးပွားရေးကိုပါရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးနိုင်ငံရေးသုံးသပ်သူတွေကလည်းပြောပါတယ်အမေရိကန်အီရန်အရေးနဲ့ပတ်သက်ပြီးတော့မြန်မာအကဲခတ်တွေရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအဝေးထင်းဒရုန်းကနေဒုံးကျည်နဲ့ဒီလ3ရက်နေ့ကအီရတ်နိုင်ငံမှာပစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ပါတယ်ဒီလိုတပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေစိုက်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒါဟာနိုင်ငံတကာဥပဒေကိုမလိုက်နာဘဲတရားလက်လွတ်တပ်ဖြတ်တဲ့သဘောဖြစ်တယ်လို့လိုအပ်တာတဲ့အင်အားကိုပုံမအသုံးချတာဖြစ်တဲ့အတွက်နောက်ဆက်တွဲပြဿနာအဖြစ်နဲ့စစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကြဲကြဲပြန့်ပြန့်ရင်ဆိုင်ရဖို့ရှိတယ်လို့သုံးသပ်ပါတယ်အဲ့
တော့လူခွေရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဟိုအသွေးမတူတဲ့ဟာကိုလက်ခံပြီးတော့တကယ်လို့ကျူးလွန်မှုရှိနေအောင်တရားဥပဒေစောင့်ကြည့်ပြီးတော့ဟိုထိုက်တန်သောလှုပ်ဆောင်မှုဖြစ်အောင်လှုပ်ဆောင်မှာဖြစ်ပါတယ်ဒါပေမဲ့အခုလိုမျိုးကိစ္စတက်ချက်မှုဖြစ်သွားတယ်နောက်တစ်ခါအင်အားသုံးပြီးတက်ချက်တယ်ဒါတော့တခြားနိုင်ငံမှာရှိတဲ့သူကိုတက်ချက်ခြင်းကတော့ငြင်းငြင်းစွာဖြင့်ရှင်းပြီးတော့တရားဥပဒေပေါ်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်တို့ဘယ်လို့မှမတွားနိုင်ပါဘူးအကျိုးဆက်ကဘာဖြစ်မလဲဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကိုကျွန်တော်ရောက်လာမယ်နောက်ငါလီငါသူပကုံးရောက်ရောက်ဆိုပြီးတော့လှုပ်ဆောင်မှုအတွက်သွားတဲ့ပုံစံမျိုးပုံပြီးဖြစ်လာနိုင်တယ်။နောက်တစ်ခုကကျွန်တော်တို့ခံရတဲ့တက္ကလေတာကိုဘယ်လို့မှကျင့်နိုင်မှာမဟုတ်ပါဘူး။အနိုင်ကျင့်ခံရတဲ့စော်ကားခံရတဲ့ပုံစံမျိုးဖြစ်ရင်ရန်ကုန်ရန်ကြီးတုံ့နှင်းတဲ့ပုံစံမျိုးဖြစ်ပြီးတော့စစ်ပွဲတီကိုကျွန်တော်သွားနိုင်တယ်။စစ်ပွဲတီသွားပြီဆိုရင်တင်းဆုံးရမှာတော့အဖြစ်မဲ့ပြည်သူတွေဖြစ်ပါတယ်။ဒီကျန်သောလူခွေဆိုင်ရာချိုးဖောက်မှုတွေနောက်ဆက်တွဲပါလာနိုင်ပါတယ်ခင်ဗျာ။
ဒီတပ်ဖြတ်တာကိုကန့်ကွက်တဲ့အနေနဲ့အရှိအလေပိုင်းပါဝင်နိုင်ငံတော်တော်များများမှဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေသလိုအမေရိကန်နဲ့အီရန်အကြားမှာစီရေးအရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းမြင့်တက်လာခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အခုလိုတင်းမာမှုတွေကိုဒီတက်ပို့ပြီးမြင့်တက်မလာစေဖို့တခြားအင်အားကြီးနိုင်ငံတွေကဝိုင်းဝန်းတားဆီးကြမယ်လို့မျှော်လင့်ကြောင်းပြောပါတယ်။
ကျင်းပမှုတွေပထပဲမြန်မာမြန်မာကမ္ဘာငြိမ်းချမ်းရေးအတွက်ကောနောက်အရှေ့လေပိုင်းဒေသရဲ့ငြိမ်းချမ်းရေးအတွက်ကောပြန်ပြီးတော့နော်အာရုံစိုက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်တယ်။တစ်ဖက်ကလည်းမာရှာဖက်ဒရေးရှင်းနဲ့ဒီတရုတ်ပြည်သူသမ္မတနိုင်ငံတို့ရဲ့ဒီအီရန်နိုင်ငံနဲ့အင်တာနက်နီးကပ်တဲ့ဆက်ဆံရေးရှိတဲ့အနေအထားတွေအရာလေးပဲလက်ရှိဖြစ်ပေါ်နေတဲ့နော်ကျင်းပမှုတွေကိုပို့ပြီးတော့မဆိုးသွားအောင်နောက်ပြီးတော့တဖြည်းဖြည်းနဲ့ပြည်ညီကြလာအောင်ဆောင်ရွက်လာနိုင်တယ်လို့မြင်တယ်။တကယ်လို့ဒီမှမှုတွေပို့ပြီးတော့မြင်မာလာမယ်ဆိုရင်အရှိလေပိုင်းဒေသတွေမှာကလည်းလေကဘာတစ်ခုလုံးရဲ့ငင်းငင်းလေးနဲ့ရုံကြုံရေးကိုပါထိထောက်လာနိုင်တဲ့အနေအထားရှိတယ်။အဲ့ဒါကနေတစ်ဆင့်ကဘာစီးပွားရေးကိုပါနာပြီးတော့တက်ရောက်လာနိုင်တဲ့အတွက်ကြောင့်မလို့ Russia Federation ပြုတ်ပြီးသမရနိုင်ငံအပါအဝင်ပေါ့လေဒီကဘာနိုင်ငံကြီးတွေကမဖြစ်အောင်ဝိုင်းပြီးတော့ထိန်းချလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
အမေရိကန်နဲ့အီရန်ရဲ့တင်းမာမှုတွေဆက်လက်မြင့်တက်လာမယ်ဆိုရင်ကမ္ဘာနဲ့ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးနဲ့စီးပွားရေးကိုထိခိုက်လာနိုင်တယ်လို့မြန်မာပြည်အပေါ်မှာလည်းတယောက်မှုတွေရှိလာနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံလေးတွေအဲ့ဒီဖြစ်စဉ်တွေရဲ့တယောက်မှုကိုကြီးကြီးမားမားခံရနိုင်တယ်လို့မြင်တယ်အခုလည်းတော့ပဲကျွန်တော်တို့နိုင်ငံထဲမှာဆိုရင်အခုဒါဒီ73စီဈေးတွေကအခုရပိုင်းမှာဟိုတက်လာပြီအဲ့ဒီအပြင်လာရေးရှိမှဒီတင်မာမှုကြီးကမြန်မာတွေမြန်မာပြီးတော့စိုးရိမ်ကြောင်ကြမှုတွေပူပန်မှုတွေနဲ့မတိမငြိမ်မှုတွေမလုံလုံမှုတွေပို့ပြီးတော့ရင့်တလာမယ်ဆိုရင်အဲတကဘာလုံးရဲ့စီးပွားရေးနောက်ကျွန်တော်တို့အာရှဒေသရဲ့စီးပွားရေးထိခိုက်တယ်လို့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းတွေကိုလည်းထိခိုက်လာနိုင်တယ်လို့အဲ့လိုသုံးသပ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့အမေရိကန်နိုင်ငံနဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုထိခိုက်လာရင်အီရန်နိုင်ငံကပြင်ပ90ကျော်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မယ်လို့အမေရိကန်သမ္မတကပြောဆိုထားတယ်လို့အီရန်ဘက်ကလည်းအမေရိကန်ပြင်ပ300ကျော်ကိုလက်တုံ့ပြန်နိုင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်အမေရိကန်ရဲ့ဥရောပမဟာမိတ်တွေကတော့နှစ်နိုင်ငံကြားတင်းမာမှုတွေလျှော့ချဖို့နဲ့နှစ်နိုင်ငံစလုံးကထိန်းထိန်းသိမ်းသိမ်းနဲ့သတိထားကင်တွယ်ဖြည့်ရှင်းဖို့တိုက်တွန်းထားကြပါတယ
်ဘရော့ရှ်မန်ဖျားအနာရအန်ဒီပါတီဟာမကြခင်ရက်ပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးဖွဲ့စည်းလိုက်ပါတယ်။အန်ဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြောင်းရမယ့်အခြေအနေမျိုးမှာအခုလိုဗဟိုတိုင်းသားရေးရာကော်မတီဆိုပြီးဖွဲ့စည်းလိုက်တဲ့အပေါ်အန်ဒီပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်ကာနီညဒဲရီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပောင်ဆွနီမိမြလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပောင်ဆွနီမိမြကြမယ်တော်ရရှင်တွေကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့အင်္ဂါညဒဲလီလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့ NND အစိုးရလက်ထက်မှာပထမဦးဆုံးဗိုလ်ချုပ်အောင်ဆန်းပုံနဲ့တထောင်တန်တွေထုတ်ဝေတဲ့သတင်းကိုတင်ပြကြပါရစေ။ဗိုလ်ချုပ်အောင်ဆန်းပုံနဲ့ငွေကြက်တထောင်တန်ငွေစက်ကူတွေကိုဒီကနေ့ January 9ရက်နေ့ကနေစပြီးနိုင်ငံတော်ဝန်မှရှိတဲ့မြမစီးပွားရေးဘဏ်တွေမှာစတင်လဲပေးနေပြီဖြစ်ပါတယ်။ဒါကတော့လွတ်လပ်ရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့အာသာနီခေါင်းဆောင်တဦးရဲ့ဓာတ်ပုံကိုနှစ်ပေါင်း30အတွင်းမှာမြမငွေဆက်ကူတွေပေါ်မှာပထမဆုံးပြန်ပြီးတော့မြင်ရတာလည်းဖြစ်ပါတယ်။ရန်ကုန်မြို့ပန်းစိုရန်လန်အောက်ဖက်ကမြမစီးပွားရေးဘဏ်ကွဲနှစ်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြမပိုင်းသတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။နိုင်ငံပိုင်မြမရုံးမြင့်သားညာသတင်းဌာနကဗိုလ်ချုပ်အောင်ဆန်းပုံပါတဲ့တထောင်တန်းတွေကိုထုတ်ဝေမယ်လို့ဒီဇင်ဘာလ20ရက်ကကြေညာပြီးနှစ်ပတ်အကြာမှာအခုလိုစတင်ဖြန့်ချိလိုက်တာဖြစ်ပါတယ်။ဒါက25နှစ်ကျော်အတွင်းမြန်မာငွေစက္ကူပေါ်ကအဓိကသင်္ကေတတစ်ခုအမှတ်အသားတစ်ခုပြောင်းလဲဖြစ်ခဲ့ရလဲဖြစ်ပါတယ်။မြမစီးပွားရေးဘဏ်ကွဲတွေကနေလူတစ်ယောက်ကိုအများဆုံး1000ကျပ်ဖို့အထိလဲလှယ်ပေးနေရပါ
။တော်တော်များများလဲတာပါ။ဌာနဆိုင်ရာတွေကလည်းလာပါတယ်။အခုဌာနဆိုင်ရာတွေမဟုတ်ဘူးရက်ွက်တွေရောကျေးရွာတွေကလည်းလာတယ်နော်။တော့အခုဟိုဖြစ်သွားပြီ100ကျော်လောက်တော့ရှိသွားဘဲကမလဲ200ကျော်300လောက်ရှိသွားပြီတိလား200ကျော်လောက်ကိုရှိသွားပြီလာလဲတာဒီတယောက်ချင်းအဲ့လိုလာလဲနေတာပေါ့နော်
ရန်ကုန်တိုင်းကော်မှုမြို့နယ်မြမစီးပွားရေးဘဏ်ကွဲကမန်နေဂျာပြောသွားတာဖြစ်ပါတယ်ရန်ကုန်တိုင်းပန်းစိုရန်လန်းမြမစီးပွားရေးဘဏ်ကွဲနှစ်မှာတော့ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံနေလဲလှယ်ဖို့စောင့်ဆိုင်းနေတဲ့သူတွေနေကင်းလောက်ထိတန်းစီစောင့်ဆိုင်းနေရပါ ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံကိုရရဲ့အတွက်ဝန်သာကြောင်းဝင်ရောက်တန်းစီရဲ့သူတွေတဲကတဦးဖြစ်တဲ့မြမစစ်ကန်းအာနာပိုင်ရုံးဝင်နှန်းဒေါ်ရီမြင့်ကအခုလိုပြောပါတယ
်ဗိုလ်ချုပ်ကြီးပတ်စံပြန်ကန်ရတယ်ဆိုတော့ဗောနော်အရန်ဝန်သာတယ်ပြည်သူတွေတဲဖြစ်တယ်နောက်ဘာလို့ဆိုတော့သူရအောင်ဆိုပြောတော့နော်လိုချင်တော့ဆိုအရန်သူတိုးတာဗောအရန်ဝန်သာပြီးတော့တိုးပြီးတော့အရင်တော့ငယ်တော့တစ်ချက်30တန်း85ချက်တန်း45ချက်တန်းအဲ့ဒါတွေပဲကင်မှုတော့90တန်းနေအဲ့လိုမျိုးလေးတွေပဲကင်မှုတော့ဗောအခုကျတော့1000တန်းဆိုကင်မှုတော့ပို့ပြောဝမ်းသာတယ်9000တန်း1000တန်းကင်ရတယ်ပို့ပြောဝမ်းသာပါတယ်ကိုကကိုပို့ချုံနှစ်တက်တယ်လေမနေ့ကလေးလိုက်တိုးနေရတာအခုမှပဲ10ရွက်ရတယ်ဟိုချုပ်ကြီးလုပ်ပေးတာတော့ဒီတိုင်းမြေကြီးရတယ်လွတ်လပ်ရေးရတာဆိုကိုပို့ချုံကိုကနှစ်တက်တာဗော
တော်လိုင်းကောင်စီဆိုရလက်ထက်1964မေလ18ရက်မှာ90တန်းနဲ့100တန်းတွေကိုတရားမဝင်ငွေဆက်ကူအဖြစ်ကြီးညာလိုက်ပြီး1965မှာပြည်သူ့ဘဏ်ကနေဗိုလ်ချုပ်အောင်ဆန်းပုံပါရဲ့တစ်ချက်တန်၅ချက်တန်၁၀တန်၂၀တန်တွေနဲ့ငွေအကြွေတွေကိုစတင်ထုတ်ဝေခဲ့ပါတယ်။အဲဒီနောက်ပြည်အောင်စုမြန်မာနိုင်ငံတော်ဘဏ်အဖြစ်နာမည်ပြောင်းခဲ့ပြီး25ချက်တန်ကိုစက်ထုတ်ခဲ့ပါတယ်။1989ရောက်တဲ့အခါမှာတခင်ဖိုးလာကြီးပုံပါတဲ့45ချက်တန်နဲ့ဆရာဆန်ပါရဲ့90ချက်တန်ကိုထုတ်ဝေခဲ့ပါတယ်။အဲဒီနောက်1988နဝဒအစိုးရခေတ်ကစပြီးဒီနေ့အချိန်ထိချင်းသိမ့်ပုံပါရဲ့ငွေစက်ကူတွေကနေရာယူခဲ့ရပါအလုံမျိုးနယ်ကကိုညင်ညီမောင်ကသူမျှော်လင့်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံချုပ်ကိုပြန်မြင်ရလို့စိတ်လှုပ်ရှားနေပါတယ
်လွတ်လပ်ရေးနေကနေထုတ်မယ်ဆိုတော့ကျွန်တော်အဲ့ဒီကနေလိုချင်ခဲ့တာတော့ကျွန်တော်တားလေအတွက်ကိုပြချင်တော့ဗောနော်ကျွန်တော်မှအရင်စူးစားတဲ့ပတ်စံလေးတွေဗိုလ်ချုပ်ပုံပါတဲ့ပတ်စံလေးတွေကျွန်တော်တားကိုပြဖူးတယ်အရန်လိုချင်တယ်ကျွန်တော်လည်းအခုတော့ရန်လိုပြောမလဲဝမ်းသာတယ်ပေါ့ဗျာဆက်လို့ရှားတယ်ပေါ့ဘယ်လိုဖြစ်နေပါလဲဟုတ
်အခုအစ်စ်ထွက်ရှိလာတဲ့ဗိုလ်ချုပ်ဆန်ပုံနဲ့တထောင်တန်းငွေစက်ကူကအပြာရောင်ဖြစ်ပြီးအလှယ150မီလီမီတာအနံ80မီလီမီတာရှိပါတယ်မြမစီးပွားရေးဘန်ခွဲတစ်ခုကိုကြက်သိန်း400စီလဲလှယ်ဖို့ကနဦးထုတ်ဝေထားတာဖြစ်ပြီးလက်ရှိအသုံးပြုနေတဲ့တထောင်ကြက်တံကိုလည်းဆက်ပြီးအသုံးပြုနိုင်မှာဖြစ်ကြောင်းမြမစီးပွားရေးဘန်ခွဲတစ်ခုကအရာရှိတဦးကပြောပါတယ်
။ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ညနေခင်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြီးခဲ့တဲ့တပတ်ကတိတ်ဆုံးသွားတဲ့အီရန်ထိပ်တန်းသံမှုကာဆမ်ဆူလီမန်ရဲ့ဇာပနာအခမ်းအနားမှာလူနေမိလို့တိတ်ဆုံးသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိကြောင်းအီရန်နိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါရယ်ဆူလီမန်ရဲ့အလောင်းကိုဇာတိမျိုးကာမန်မှာမြေမချခင်လုပ်တဲ့ဇာပနာအခမ်းအနားကိုထောင်ပေါင်းများစွာတော့အီရန်ပြည်သူတွေတက်ရောက်လာတာပါအခုလိုလူနေမိပြီးတော့တိတ်ဆုံးမှုတွေရှိတဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်ငံလိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါရယ်အမေရိကန်ရဲ့လက်ချက်ကြောင့်ဆူလီမန်တိတ်ဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းပြန်ပြီးတော့လက်တုံ့ပြန်မယ်လို့ပြောဆိုထားတဲ့အတွက်ဒေသအတွင်းပဋိပက္ခတွေကြီးထွားလာမှုကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကအီရတ်မှာချထားတဲ့အမေရိကန်တပ်တွေကိုပြန်ရုပ်ဖို့မရှိဘူးလို့မနေ့ကပြောလိုက်ပါတယ်။တနေ့ရုံးကတော့အီရတ်မှာရှိတဲ့အမေရိကန်တပ်မကြီးဘုံမှုချုပ်ဝီလျံဆီလေကအမေရိကန်တပ်တွေပြန်ရုပ်ဖို့ရှိတဲ့သဘောမရှင်းမလင်းသုံးနှုန်းမိတဲ့စာကိုအီရတ်အစိုးရထံပို့ပြီးနောက်တနေ့မှာပဲဝန်ကြီးအက်စပါကဒါကိုပြန်ပြီးတော့ညှင်းဆိုလိုက်တာပါ Twitter အင်တာနက်ပေါ်မှာဖြန့်ဝေခဲ့တဲ့ဒီစာထဲမှာတပ်မကြီးကအီရန်နိုင်ငံကနေအမေရိကန်တပ်တွေပြန်ထွက်ပေးရေးဆုံးဖြတ်ချက်ကိုအမေရိကန်အနေနဲ့လိစားတဲ့တပ်တွေရှေ့ဆက်လုဆောင်ရေးပြင်ဆင်ဖို့လာဘက်ရက်ပိုင်းနဲ့တရင်မတ်အတွင်းတပ်တွေနေရာရွှေ့ပြောင်းတော့မယ်လို့ဖော်ပြထားခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြံနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောဒန်ကပြောလိုက်ပါတယ်။ဒီနေ့ထက်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပိုင်မဲ့ဖြစ်နိုင်ခြင်းရှိတဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတထရမ့်ပြားပေးခဲ့သလားဆိုတဲ့အထက်လွှတ်တော်ကြံနာမှုမှာဂျွန်ဘောဒန်စီကအဓိကထွက်ဆိုချက်တွေကိုဒီမိုကရက်တွေရမယ်အလားအလာတွေလည်းရှိနေတာဖြစ်ပါတယ်။
အင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Winnerbert ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအတွက်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.